ရုရှားသိမ်းပိုက်ထားတဲ့ယူကရိန်းမြို့တော်ဖြစ်တဲ့ခါဆွန်မြို့နဲ့အနီးတစ်ဝိုက်မှာရေနဲ့လျှက်စစ်မီးတွေပြတ်တောက်နေပြီးရုရှားကတော့ယူကရိန်းရဲ့အဖြတ်အမှောင်လုပ်ရတွေကြောင့်ဓာတ်အားပေးလိုင်း၃ခုပျက်စီးသွားတယ်လို့ဆွဆွဲထားပါတယ်။ဆွဆွဲချက်နဲ့ပတ်သက်ပြီးရုရှားဘက်ကတစုံတရာတပ်တွေပြတာမျိုးတော့မရှိပါဘူး။ရုရှားတွေရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်ယူကရိန်းနိုင်ငံရဲ့ရေနဲ့စွမ်းအင်ဆိုင်ရာအခြေခံအဆောက်အအုံတွေ30ရာခိုင်နှုန်းကနေ40ရာခိုင်နှုန်းကြားပျက်စီးကုန်ရကြောင်းသတင်းတွေမှာဖော်ပြနေကြပါတယ်။အလားတူယူကရိန်းနိုင်ငံမြို့တော်ကီယက်နဲ့ဒေသအများကြီးမှာလည်းတဖြည်းဖြည်းနဲ့မီးပြတ်တာတွေကြုံရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဒီတော့အတွင်းမှာရုရှားဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှုကြောင့်ဒါအလိုင်းတွေပျက်စီးသွားပြီးနောက်ရဲအတန်းကြာမှာနျူကလ িয়ার ဒါပစ်ဆက်ရုံဇာပိုရီးယားကိုဒါအလိုင်းတွေပြန်လည်ပြင်ဆင်ချိတ်ဆက်ပေးနိုင်ကြောင်းနိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကပြောပါတယ်။အနုမြူလုံခြုံရေးဘေကင်းဆောင်တစ်ခုကိုဇာပိုရီးယားနျူကလ িয়ার ဒါပစ်ဆက်ရုံအနီးမှာသတ်မှတ်ဖို့လဲ IAEA ညွှန်ကြားရမူရာဖဲမာရီယန်နိုဂရော့ဆစ်ကထပ်မံပြီးတောင်းဆိုလိုက်ပါတယ်။အီဂျစ်နိုင်ငံမှာကျင်းပတဲ့ရာသီဥတုဆိုင်ရာနိုင်ငံကညီလာခံ COP27 မတိုင်မီတရက်အလိုမှာအဲ့ဒီလိုပြောကြားလိုက်တာပါ။ COP27 အလက်ကျသဘာဝပတိအီဂျစ်နိုင်ငံရဲ့ဝန်ကြီးဆာမတ်ရှန်ကူရီကလည်းရုရှားချူချော်မှုကြောင့်ဖြစ်ပေါ်လာတဲ့ယူကရိန်းနိုင်ငံကအကြံအတဲပေါ်စိုးရိမ်ကြောင်းနဲ့ဒီကိစ္စအကြောင်းတော့ရာသီဥတုပြောင်းလဲမှုကြိုးပမ်းမှုတွေလမ်းကြောင်းလွှဲမသွားသင့်ဘူးလို့တနင်္ဂနွေနေ့ကသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ